မြန်မာနိုင်ငံမှာဆရာနာတိမ်ကြီးတစ်နှစ်အတွင်းကျမ်းမာရေးဝန်ထမ်းတွေဆေးရုံဆေးခန်းအဆောက်အုံတွေကိုစစ်တပ်ကနေပိတ်မှတ်ထားတိုက်ခိုက်ချင်းချောက်မှုပေါင်း415ခုထိရှိခဲ့တယ်လို့လူ့အခွင့်အရေးဆိုင်ရာသမားတော်များ PHR ကမနေ့ကထုတ်ပြန်ကြေညာပါတယ်။လာမယ့် February 1ရက်ဆရာနာတိမ်နဲ့နှစ်ပတ်လည်မတိုင်မီထုတ်ပြန်လိုက်တဲ့ PHR ရဲ့အစီရင်ခံစာအသစ်မှာဆရာဝန်သူနာပြုတွေဆေးရုံဆေးခန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အဆောက်အုံတွေပေါ်မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်လှတဲ့အကြမ်းဖက်မှုတွေကိုမိမောင်းထုတ်ပြထားပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့အရပ်သားတွေကိုစစ်တပ်ကနှိမ်နင်းရမှာကျန်းမာရေးဝန်ထမ်းတွေကိုပိတ်မှတ်ထားအကြမ်းဖက်တိုက်ခိုက်တာကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုနှောက်ယှက်တာတွေဟာနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးပေါက်တာဖြစ်ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။